အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂထွတ်ထွင်းညီလာခံမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့မနေ့တောက်ကြားနေ့မှာရေပုံရသဘောဆွေးနွေးခဲ့ကြပါတယ်။ဒီကနေ့မှာလည်းမြန်မာကိုယ်စားလှယ်အဖွဲ့အကောင်ဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကမြန်မာနိုင်ငံကိုယ်စားထွတ်ထွင်းညီလာခံမှာမိန့်ခွန်းပြောဖို့ရှိပါတယ်။ကုလသမဂ္ဂထွတ်ထွင်းညီလာခံမှာတင်ပြယူဖို့ရောက်နေတဲ့ VOA ဝိုင်းတို့သားကိုကျော်ကျော်သိန်းကိုညီလာခံရဲ့ဒီကနေ့အခြေအနေနဲ့ပတ်သက်ပြီးတော့အမေကြီးတော့သူကအခုလိုစပြောပါတယ
်။ဟုတ်ကဲ့ပါဒီကနေ့ကတော့မြန်မာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ပေါ်လေမြန်မာနိုင်ငံကိုကိုစားပြုပြီးတော့တက်ရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေမြန်မာနိုင်ငံကိုကိုစားပြုပြီးတော့84ချိန်မြောက်ကုလသမဂ္ဂအတွက်ညီလာခံမှာဒီနေ့မိန့်ခွန်းပြောဖို့ရှိပါတယ်ဒီနေ့ဆိုတဲ့နေရာမှာကျွန်တော်တို့ American Center G ကျွန်တော်တို့နေ့လယ်ဆောင်ပိုင်းဖြစ်မယ်လို့ထင်ပါတယ်အစီအစဉ်အရကတော့ညနေသိပ်မဆောင်ခင်ပေါ်လေအဲ့ဒီအချိန်မှာဝန်ကြီးဦးကျော်တင်ဆွေမိန့်ခွန်းပြောပါလိမ့်မယ်တော့ပြီးခဲ့တဲ့ရက်ဒီမှာလည်းပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူညီလာခံမိကွန်းတွေထဲမှာအလားမလေးရှားဝန်ကြီးချုပ်ညူနီရှားသမရကျွန်တော်တို့တောက်ကြနေကဆိုရင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်သတိအားဖြင့်မြန်မာနိုင်ငံကချီနီနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာတွေရှိတဲ့အခါကျတော့ညီဦးကျော်တင်ဆွေကလည်းပဲဒီမြန်မာနိုင်ငံဘက်ကရက်ဒီချက်ကိုပြောမယ်လို့အဲ့လိုကျွန်တော်တို့မျှော်လင့်လို့ရပါတယ်
အဲ့တော့ဒီဦးကျော်တင်ဆွေပြောမယ်မိန့်ခွန်းမှာရောဘာတွေပြောမယ်လို့ခန့်မှန်းလို့ရပါလဲရှင
်ဟုတ်ကဲ့ကမန်အကြမ်းနဲ့ကမန်ကြည့်ရတာကတော့ဒီပြီးခဲ့တဲ့ရက်ပိုင်းတွေကပြောတဲ့မိန့်ခွန်းတွေထဲမှာခြားကောင်းဆောင်တွေပြောတဲ့မိန့်ခွန်းတွေထဲမှာမြန်မာနိုင်ငံပေါ်ကိုဒီသူတင်တော့ရိုဟင်ဂျာဒုက္ခတွေရေးပေါ်လေဒီအားနဲ့ပတ်သက်ပြီးတော့ကံကြွယ်ဖြည့်ရှင်ဖို့မြန်မာစိုးရကိုဖိအားပေးပြောဆိုတာတွေရှိတဲ့အခါကျတော့ဒီတော့သူဝန်ကြီးဦးကျော်တင်ဆွေအနေနဲ့မြန်မာနိုင်ငံဘက်ကအလက်ရှိလှုပ်ဆောင်နေတာတွေကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့ရောတခြားနိုင်ငံတကာအာဆီယံစသဖြင့်ချင်းဒီလိုပူးပေါင်းလှုပ်ဆောင်နေတာတွေဒါတွေကိုအထက်တွင်ပြောဆိုမယ်လို့ကျွန်တော်တို့ခံမှန်းရပါတယ်မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်လဲလက်ခံရေးကြိုပြင်ဆင်ထားတာတွေကိုလည်းအထက်တွင်ပြောဆိုမယ်လို့ကျွန်တော်တို့ခံမှန်းရပါတယ်လက်ရှိကနိုင်ငံကမျက်နှာစာမှာဒီဒုက္ခသည်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ကစန်တမန်ရေးပိုင်းမှာကျွန်တော်တို့နေငယ်လာအားနေနေတဲ့ပုံရှိတဲ့အခါကျတော့မြန်ကြီးဦးကျော်တင်ဆွေအနေနဲ့ဘလောက်လာခံခံမှာမှာအကောင်းကောင်းပြန်လဲခြေပါပြောဆိုနိုင်မယ်ဆိုတော့တို့ကျွန်တော်တို့မိန်ခွန်းနဲ့မှာပဲစောင့်ကြည့်ရမှာပါဒီညမှာကျွန်တော်တို့အထူးပြောဖို့လိုတာကတော့မြန်မာအစိုးရအနေနဲ့ကရိုဟင်ဂျာဆိုတဲ့အသုံးလုံးကိုမြန်မာအစိုးရကလက်ခံမထားပါဘူးမြန်မာအစိုးရအနေနဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူငယ်စုလို့တရားဝင်တော့ပြောဆိုသုံးဆွဲပါတယ်ရိုဟင်ဂျာဆိုတော့တို့မြန်မာအစိုးရအနေနဲ့တရားဝင်လက်ခံထားခြင်းမရှိဘူးဆိုတော့ကျွန်တော်တို့အထူးပြောဖို့လိုပါလိမ့်မယ်
ဟုတ်ကဲ့ပါရှင်ပြီးတော့ကုလညီလာခံကျင်းပနေတဲ့အနေအထားမှာမနေ့ကတော့လုံခြုံရေးတွေအထူးတင်းကျပ်ထားတယ်လို့သိရပါတယ်ဒီကနေ့လုံခြုံရေးအခြေအနေရောဘယ်လိုရှိပါလဲရှင
်ကျွန်တော်တို့တောက်ကြနေညနေပိုင်းဒီကုလသမဂ္ဂတွေ့ညီလာခံကျင်းပတဲ့ကုလသမဂ္ဂရုံးချုပ်နာပေါ်လေညဟိုရောက်တဲ့အချိန်မှာတော့အတော်ကိုလုံခြုံရေးတင်းကျပ်ပါတယ်ရဲရင်လည်းတော်တည်ချထားတယ်လမ်းပိတ်ထားတာလည်းပဲတော်တော်ကိုများပါတယ်အရင်မတွေ့ကားတဲ့ထောင်မှာပို့ပြီးတော့ညားတယ်လုံခြုံရေးပို့တင်းကျပ်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ဒီကနေ့မနေ့ပိုင်းကြည့်ရတာကတော့စနေနေ့မနေ့ပိုင်းမှာကတော့လမ်းဒီလေပဲပြန်ခွင့်နေတဲ့ပုံရှိပါတယ်ပြီးတော့အကာရင်အသားစီးလေပဲသူပြန်ပြီးတော့ဖယ်နေတာကျွန်တော်တွေ့ရပါတယ်ဖြစ်နိုင်တာကတော့ဒီပြီးခဲ့တဲ့ရက်တွေမှာဒီကဘာအထင်ကြီးကခေါင်းဆောင်ကြီးတွေပေါ်လေနိုင်ငံကြီးတွေကခေါင်းဆောင်တွေကပြောပြီးသွားတဲ့အခါကျတော့လုံခြုံရေးအတိုင်းငယ်ပြန်ပြီးတော့ short light တဲ့သဘောမျိုးကျွန်တော်တွေ့ရပါတယ်ဗျ
ဟုတ်ကဲ့ပါကိုကျော်တင်ရှင်ကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါခင်ဗျာ